အခုမီးလောင်တဲ့နေရာမှာရောက်နေကြလို့လေအခြေအနေဘယ်လိုရှိလဲခင်ဗျဟု
တ်တယ်48လမ်းမှာမနက်3နာရီကြော်ကြော်လောက်ကစပြီးတော့ပလီမီးစလောင်တယ်ပလီမီးစလောင်တော့အဲ့လမ်းထဲကနေပြီးတော့လုံကြုံရလာပြီးတော့ပလီမီးလောင်နေတယ်ပလီမီးနောက်နေတယ်နည်းနည်းငိမ့်ရပါဆိုတော့လာပြောရဲအဲ့အကောင်လုံးတစ်လမ်းလုံးနေဝါရီ48လမ်း48လမ်းဟိုဘက်49လမ်းအကောင်လုံးပြီးတော့လူတွေဝိုင်းထွက်လာကြတယ်အမလောင်တော့လောင်မစသည့်ရမိကိုရဲ့အမအမဲကြီးပဲစတက်လာတယ်ပလီစလောင်လဲဆိုပြီးတော့လေတက်နေတော့မှမိတက်ကလေးဆက်ရောက်လာတယ်လောင်နေတဲ့အချိန်15မိနစ်ကျော်လောက်မှမိတက်ကလေးရောက်ပြီးတော့ရောက်လာပြီးတော့မှဒီမိက15မိနစ်မိနစ်20လောက်လောင်ပြီးတော့မိတက်ကရောက်လာတော့ခုငိမ့်တော့လမ်းပေါ်မှာလူတွေအများကြီးရှိတယ်ထွက်ကြည့်နေကြတော့ဒီအမရေသားနှစ်စီးရောက်လာတယ်ပြီးတော့မိတက်ဗိုလ်မှူးစင်ကားကလည်းအရင်ဆုံးရောက်လာတယ်ခုမိတက်ကတော့အစီး20လောက်ရှိနေပြီ
လောင်နဲ့မိနဲ့ပတ်သက်ပြီးတော့ဗာများသိရလဲခင်ဗျ
တောင်မဲ့မီးကတော့အခုပြောနေကြတာတော့ wire shot လို့ပြောရတယ်ဒါပေမဲ့ wire shot ဆိုပေမဲ့ဒီမှာမီးလည်းမပြတ်ဘူးဒီဘက်ကြောကြီးအကုန်လုံးက
ဘေးပတ်ဝန်းကျင်မှာမီးတစ်ခုမှမပြတ်ဘူးပေါ့
ခုမှမပြတ်ဘူးမီးလည်းဟိုဖြစ်တာတော့ဘာမှမရှိဘူ
းဒါကတော့မိုက်ဤခိုင်ကိုမင်းမြန်းခဲ့တာပါတစ်ဆက်သေးမီးငိမ့်သွားပြီးတဲ့နောက်ဗလီရှစ်တဲ့တမှာသွားပြီးကြည့်နေတဲ့ RFA သတင်းတော့ကိုကျော်ထွန်းနိုင်ကိုဆက်ပြီးမေးပါတယ်ကိုကျော်ထွန်းနိုင်ရဲ့အဆိုအရဗလီတန်းမှာတေဆုံးသူတွေရှိတယ်လို့ပြောပါတယ်
အခုကအဲထဲမှာမီးကိုပုံမီးသေးတာလားဘာလားမသိဘူးအဲ့လိုပုံစံမျိုးနဲ့18ရောင်အလောင်း18လောင်းလောက်တွေ့ရလို့ပြောရခင်ဗျာ
အဲ့ဒါဘယ်သူကပြောတာလဲမသိ
အတိမပြည့်နိုင်တဲ့ကိုမြတ်ဒီမှာစိတ်နေတဲ့လူတွေကပဲပြောနေသေးတာခင်ဗျာရဲရဲတပ်ဖွဲ့တပ်ဖွဲ့ဝင်တွေအနာပိုင်တွေကတော့ဘာမှအတိအကျပြောကြတာတော်တော်တရားမရှိသေးပါဘူးခင်ဗျာ
အခုကကိုကျော်ထွန်းနိုင်ဟာအဲ့ဒီမှာအဲ့ရှိတဲ့တဲ့မှာရှိနေတယ်မလားဒီမီးလောင်တဲ့နေရာရှိတဲ့တဲ့မှာရှိနေတာလား
ဟုတ်ကဲ့ပါခင်ဗျာကျွန်တော်အခုမီးလောင်နေအစီအတဲ့မှာရှိနေခင်ဗျာအခုအလောင်းကြီးပဲထုတ်လာနေတာဟိုမှတ်တမ်းနေနေပါလေခင်ဗျာ
အခုအားလုံးကမနှလောင်းရှိလဲတက်တက်ထုတ်လာတာ
အခုလောတယ်တက်ထုတ်လာတာတော့၅ခုရှိပါပြီခင်ဗျာ
ဒါကတော့ RFA သတင်းတောက်ကိုကျော်ထူနိုင်ပါဒီပလီထဲမှာစာသင်သား80ကျော်ရှိတယ်လို့ဗလီဘော်ရာဆောင်ကတာဝန်ရှိသူကိုကျွန်တော်တို့ RFA သတင်းတောက်သူမင်းမြန်ကျဲအရာသိရပါတယ်မင်းမြန်ကျဲတဲ့ RFA သတင်းတောက်ကိုမိုးသူအောင်ကိုကျွန်တော်ဆက်ပြီးမေးပါတယ်ကိုမိုးသူအောင်ရဲ့ကိုမိုးသူအောင်ကဒီပလီကဒီလူကြီးတွေနဲ့သွားပြီးတော့စကားပြောထားတယ်ဆိုတော့လေဆိုတော့ဒီပလီထဲမှာလူဘယ်လောက်ရှိနေလဲအဲ့ဒါကိုမိုးသူအောင်ဗာကျွန်တော်နဲ့သိထားတာလေးနဲ့ပြောပြပေးပါ
ပလီ RB စာချင်းကျောင်းရဲ့ကျောင်းဘော်ရာကျောင်းနဲ့ခုနကကျွန်တော်အင်တာဗျူးခင်ရခဲ့ပါလေသူရအဖြေမှာတော့ဗာပြောလဲဆိုတော့ဒီကျောင်းကအရင်ကကျောင်းသား150စာသင်နေတဲ့ကျောင်းမှာအခုကကျောင်းပိတ်ချိန်မှာပြန်ဖွင့်တဲ့အတွက်ကျောင်းသား80ယောက်ဒီကျောင်းကိုရောက်ရှိလာပါလေလက်ရှိရှိနေတဲ့ကျောင်းသား80ယောက်က50ကျော်တော့ပေါ့လေဒီဘက်ဘော်ရာကျောင်းအုပ်ဒီဘက်အစ္စလာမ်ဘော်ရာရေးစာသင်ကျောင်းကကျောင်းအုပ်နဲ့အတူပေါ့လမ်းတစ်ဖက်ခြမ်းကဒီလိုပေါ်လေဘာသာရေးစာပင်ကျောင်းဝင်းတူကင်းမှာရှိနေပါလေ။ကြံခဲ့တဲ့ပေါ်လေ80အတွင်းကဟိုငါအကြံခဲ့တဲ့ကျောင်းသားတချို့ကတော့ဒီဘက်ပေါ်တချို့ကတော့ဒီဘက်လွတ်မြောက်သွားတယ်ကျွန်တော်ကြားရပြီးတော့တချို့ကတော့လေဒီဘက်အစ္စလာမ်ဘာသာရေးစာပင်ကျောင်းမှာပိတ်မိနေလို့ကြားပါလေခင်ဗျ
။ဒါဆိုလို့ရှိရင်ဒါအားလုံးပေါ်20လောက်ကြံနေသေးတာပေါ့
။ဟို20ပဝင်းကျင်တော့အဲ့မှာပဲဒီဘက်ဟိုအခုသူပြောရတော့ကြောက်နေပါလေသူပြောပါလေခင်ဗျ။ကျွန်တော်တို
့ပြောနေဆိုတော့ဒါဒီကလေးတွေကသူတို့ပါသူတို့ပေါ်လေလွတ်ပြီးတော့ထွက်သွားရင်လည်းထွက်သွားကြမယ်ပေါ့လေ။အဲမှာကြံတာလည်းဖြစ်နေတယ်ပေါ့ဒါအမျိုးမျိုးဖြစ်နေတာပေါ့လေနောက်တစ်ခုကသူကဒီစာသင်သားတွေကအသက်တွေကဘယ်လောက်လောက်များရှိကြလဲမသိ
ဘူး30ကျော်ရတယ်ပေါ့20ပဝန်းကျင်လောက်ဒီစာသင်သားတွေတွေ့ပါပဲခင်ဗျာ
မီးလောင်တဲ့အချိန်မှာဒီဘော်ရာကျောင်းကဆရာပေါ့လေသူကိုယ်တိုင်ကရှိနေတဲ့အတွက်ကြောင့်မီးလောင်တာဘာကြောင့်လောင်လဲဆိုတော့သူဘာများပြောပါလဲခင်ဗျာ
ဒီဘော်ရာကျောင်းရဲ့အပြောကတော့သူကမီးလောင်မှုဖြစ်သွားတဲ့အချိန်မှာသူကနိုးရောင်ရဲ့အကျွတ်ဘာကြောင့်လောင်လဲဆိုတော့သူတိကျမသိပါဘူးခင
်ဗျာ RFA သတင်းတော့ကိုမိုးသူအောင်ပြောပြတော့တာပါခင်ဗျာဒီမီးလောင်မှုနဲ့ပတ်သက်ပြီးရန်ကုန်တိုင်းမိသက်ဦးစီးဌာနကမိသက်မှုဥကြည်ဝင်းကတော့ဒီမိလောင်မှုဟာပလီအောက်ထက်ကတဆင့်လောင်ကျွမ်းတာဖြစ်ပြီးရက်စစ်ချိုယွင်းမှုကြောင့်လောင်တာဖြစ်တယ်လို့ခန့်မှန်းကြောင်းပြောဆိုသွားပါတယ်ဒီမိလောင်မှုကြောင့်တေဆုံးသူစုစုပေါင်း73